ရဟယင်ငှားယမ်းဝယ်ယူမှုနဲ့ပတ်သက်ပြီးအင်တော်ဒီအစိုးရသမရဦးဝင်းမြင့်နိုင်ငံတော်အမြင့်ငါပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လူကြေပြန်ဝင်းကြီးဒေါက်တာဝင်းမြတ်ဤသို့အပေါ်ဆွဲဆိုထားတဲ့အာဂရိမှုအသစ်ငားမှုရဲ့တရားလူကိုလာမယ့်ရုံးချင်းမှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးကြားနာပွဲမှာတော့အရင်ကတည်းကတရားစွဲထားတဲ့အာဂရိမှု၄မှုအတွက်တရားလူဘက်ကနေတက်တည်ထွက်ဆိုပြီးမဲ့သူမလာလို့ကြားနာစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါက်ဆန်းစုကြည်ပေါ်တရားစစ်ဆေးမှုအကြောင်းအရာတွေနောက်ဆုံးသိထားရသလောက်ရန်ကုန်ကလာတဲ့တရင်ကိုမက်ခင်ဖြူတွေကပြောပြပါမယ်ခင်ဗျာ
။ဒေါ်စန်းစွတ်ကြည်ပေါ်တရားစွဲထားတဲ့အာဂရိလိုက်စားမှုဆဲမှုလုံးအတွက်နေပြည်တော်အထူးတည်တံတရားရုံးမှာဒီကနေ့ရုံထုတ်ပါတယ်။အစိုးပိုင်းတွေကအာဂရိလိုက်စားမှုနဲ့တရားစွဲထားတဲ့ငါးမှုနဲ့မကြခင်ထပ်တိုးတရားစွဲထားတဲ့ငါးမှုတို့အတွက်ဖြစ်ပါတယ်။ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆက်နွယ်တရားစွဲထားတဲ့လေးမှုအတွက်ဒေါကင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတယောက်ဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုတက်သေးထွက်ဆိုဖို့တရားလိုဘက်ကခေါ်ထားပေမဲ့သူရောက်မလာတဲ့အတွက်အမှုမစစ်ဖြစ်ခဲ့ဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VW ကိုပြောပါတယ်
။ဒီနေ့ကဘော့သွားတော့သူညီမပေါ်ရီယာမစစ်ဖြစ်ဘူး။တက်ပြီးမလာတော့ဘူး။တမန်သာဒီမစစ်တော့ဆိုတော့မစစ်ဖြစ်ဘူး။မို့သူကတော့တမန်သာဒီမစစ်ဘူးလို့ပြောတာ။တမန်သာဒီမစစ်ဘူးဆိုတော့မလာတော့ဘူးနော်။ဒါတော့သူရင်းပေါင်းဟက်စစ်စစ်ကတော့ဒီနေ့မဝတ်တဲ့မစစ်ချင်လို့ကြော်တယ်သူမပြီးဘူးသူလည်းဒီနေ့ချိန်မှန်တယ်လို့ပြောတယ်။ဒီရမီအမှုစစ်တွေကျေလို့ဆက်တယ်အမှုအောင်ကတော့မင်းချင်းပေါ့သင်ပြရမယ်ဆက်ဆက်ပြီးတော့မင်းချင်းလို့ဆက်မ
ယ်ရဟန်းရဲ့ငားရမ်းဝယ်ယူတဲ့ကိစ္စတွေအပါအဝင်ဒေါန်ဆန်းစုကြည်အပေါ်နောက်ထပ်အာဂရိလိုက်စားမှုငားမှုတရားစွဲထားတယ်ဆိုတာသိရပေမဲ့သူရဲ့ရှင်းနေတွေအနေနဲ့အမှုတွေအကြောင်းဘယ်သူ့ကိုမှမပြောရဘူးလို့စစ်ကောင်စီကတားမြစ်ထားတာကြောင့်အသေးစိတ်တော့မသိရပါဘူးဦးဝင်းမြင့်ဒေါက်တာဝင်းမြတ်အီတို့နဲ့ဒေါန်ဆန်းစုကြည်ကိုဘယ်လိုအမှုတွဲထားတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုအဖြစ်တရားစွဲတယ်ဆိုတာကိုပဲသိရပါဗျ။ဒီကနေ့ရုံးချင်းမှာအဲ့ဒီအမှုတွေအတွက်ဒေါက်ဆန်းစွတ်ကြည်တို့ဘက်ကခုခံခြေပါမဲ့အမှုလိုက်ရှေ့နေစီရင်တင်ပြခဲ့တာကိုတရားရုံးကလက်ခံတာကြောင့်နောက်တစ်ကြိမ်ရုံးချင်းကျရင်တရားလိုတွေကိုစတင်စစ်ဆေးတော့မှာဖြစ်တယ်လို့သိရပါဗျ။နောက်တစ်ကြိမ်ရုံးချင်းကိုတော့သတင်းတစ်ပတ်ကြာဖြစ်တဲ့ဖေဖော်ဝါရီလ၄ရက်နေ့ကိုချိန်ထားပါဗျ။ဒေါက်ဆန်းစွတ်ကြည်ဟာအာဂရိလိုက်စားမှုဆဲမှုအပြင်နိုင်ငံတော်လူဝဲချက်အဥပဒေချိုးဖောက်မှုနဲ့လည်းတရားရင်ဆိုင်နေရတာပါ။အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြအောင်လုပ်တဲ့ဆိုပြီးတရားစွဲခဲ့တဲ့905ခါခွေအမှုတဘာဝဘေးအန္တရာယ်အမှုနှစ်မှုပို့ကုန်တွင်းကုန်အမှုနဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုစုစုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။သမရဦးမြင့်ဟာလည်းပုံမှန်905ခါခွေနောက်တဘာဝဘေးပုံမှန်တို့နဲ့စုစုပေါင်းထောင်ဒဏ်4နှစ်ချမှတ်ခံထားရပါတယ်ရှင်။